Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ3ရက်ပုဒ်တူနေ့ညနေ6:00ခွဲကနေ9:00အထိစီစဉ်တွေကိုလိုင်းဒိုမီတာ79နဲ့25တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာအရှာဖောင်ပါဒီကနေ့ညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်သိငီထိုင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြေညာမှာပါ။မြောက်ကိုရီးယားကဒုံးရင်ဒဇင်ပြစ်လွတ်မဲ့အစီအစဉ်ကိုပဲဖြတ်ဖို့အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကတောင်းဆိုထားပါတယ်။အမေရိကန်နိုင်ငံတွင်းမှာနေရင်းနဲ့ပဲလိန်ဆက်ဆံတာကနေဇီကာဗိုင်းရပ်စ်ကိုကူးစက်တာဖြစ်ပုံရတဲ့ပထမဆုံးဖြစ်ရပ်ကိုတွေ့ထားပါတယ်။ရေနံစင်းလုံးဒီကနေ့ထပ်ကြတာကြောင့်အာရှဒေသအစုရှယ်ယာဈေးတွေလည်းလိုက်ကြပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ဒုတိယအကြိမ်ကျင်းပတဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာအမျိုးသားလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုရွေးချယ်တည်ပြုလိုက်တာနဲ့ပတ်သက်ပြီးကြားကြရမှာကတော့
ကျွန်တော်တို့ရဲ့နိုင်ငံကိုချမ်းသာကျေဝါဖွံ့ဖြိုးတိုးတက်တဲ့ Federal Democracy နိုင်ငံဖြစ်အောင်ဆောင်ရွက်ရမှာရင်းနှီးရရှိဖို့တ
ရားဥပဒေအမျိုးသားလွှတ်တော်ဥက္ကဋ္ဌတဲ့မန်ဝင်းခိုင်တန်းပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်တွေအနေနဲ့လွှတ်တော်တွင်းကတမတော်သား25ရာခိုင်နှုန်းကိုဘလို့စည်းရုံးကြမလဲအစိုးရတက်လက်ထက်မှာစစ်ဆောင်ဒုက္ခတွေဘာတွေကိုမျှော်လင့်ထားကြတယ်လဲဆိုတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုကြော်ကြော်သိမ့်နဲ့မတ်သိငင်ထိုက်တို့ကပြောပြပေးပါအောင်ရှင်
မြောက်ကိုရီးယားအနေနဲ့အာကာတာရဲတာဝေးပြစ်ဒုံးရင်ဒဇင်ပြစ်လို့ဖို့စီစဉ်ထားတာကိုပဲဖြတ်ဖို့အမေရိကန်ပြည်ထောင်စုနဲ့အတူဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒီကနေ့တောင်းဆိုလိုက်ပါတယ်။ဒီဒုံးရင်ပြစ်လွတ်မဲ့အစီအစဉ်ဟာတာဝေးပြစ်ဒုံးကြီးတွေနဲ့နျူကလ িয়ার လက်နက်တွေကိုစမ်းသပ်တာမဟုတ်ဘူးမြောက်ကိုရီးယားပေါ်ပိတ်ပင်ကတ်သတ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုချိုးဖောက်ရကြမယ်ဆိုပြီးပြောနေကြတာပါ။ကမ္ဘာမြေစူးစမ်းလေ့လာရေးဂျူဒူးလို့ဆိုတာကိုဖေဖော်ဝါရီလ8ရက်နဲ့25ရက်တွေတွင်ပြစ်လွတ်မယ်လို့စီစဉ်ထားတယ်ဆိုတာမြောက်ကိုရီးယားကကုလသမဂ္ဂအေဂျင်စီတွေကိုအင်ကာနီနှောင်းပိုက်မှာအကြောင်းကြားအသိပေးခဲ့တာပါ။သူတို့အနေနဲ့ဒုံးရင်တွေပြစ်လွတ်ပြီးတော့အာကာသဆိုင်ရာအစီအစဉ်ကိုလုပ်ခွင့်ရှိတယ်လို့မြောက်ကိုရီးယားကအခိုင်အမာပြောနေပါတယ်။ဒါပေမဲ့လည်းဒီအစီအစဉ်ဟာနိုင်ငံတကာကကန့်သတ်ထားတာတွေကိုရှောင်ဖို့ရည်ရွယ်တဲ့ဖုံးကွယ်ထားတဲ့အစီအစဉ်ဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့အမေရိကန်ရဲ့တခြားမဟာမိတ်နိုင်ငံတွေကပြစ်တင်ဝေဖန်ထားတာပါ။မြောက်ကိုရီးယားက၄ချိန်မြောက်နျူကလ িয়ার ဆန်သက်ချက်ကိုဇန်နဝါရီလ6ရက်နေ့ကလုပ်ထားပါတယ်။2022ခုနှစ်ဒီဇင်ဘာလက3ချိန်မြောက်နျူကလ িয়ার ဆန်သက်မှုလုပ်ပြီးသိမိကြခင်မှာပဲတာဝေးပြစ်ဒုံးရင်ဒဇင်ကိုမြောက်ကိုရီးယားကပြစ်လွတ်ဆန်သက်ခဲ့ပါတယ်။အခုဒုံးရင်ပြစ်လွတ်မဲ့အစီအစဉ်ကိုဆက်လုပ်မယ်ဆိုရင်ဆိုးရွားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့တောင်ကိုရီးယားကမြောက်ကိုရီးယားကိုတတိပေးထားပါတယ
်။အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းတက်ဆက်ပြည်နယ်ဒရင်းကကောင်တီတစ်ခုမှာလိန်ဆက်ဆံမှုကနေကူးစက်တယ်လို့ယူဆရတဲ့ပထမဆုံးဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုတစ်ခုတွေ့ရှိရတဲ့အကြောင်းမနစ်အင်ကာနီကသတင်းထုတ်ပါတယ်။ဇီကာဗိုင်းရပ်စ်ဖြစ်ပွားနေတဲ့နိုင်ငံတစ်ခုကနေပြန်လာတဲ့ဖြားနာနေသူတအုပ်နဲ့လိန်ဆက်ဆံခဲ့ပြီးတဲ့နောက်ဇီကာဗိုင်းရပ်စ်ကူးစက်ခံရတာဖြစ်တယ်လို့ Dallas County တာဝန်ရှိသူတို့ကပြောပါရယ်ကူးစက်ခံထားရသူပုဂ္ဂိုလ်ဟာလက်တလောဗင်နီဇွဲလားနိုင်ငံကိုခီးသွားခဲ့သူဖြစ်တယ်လို့လည်း Dallas County ကနောက်ပိုင်းမှာ Twitter ကနေရေးသားဖော်ပြပါရယ် Texas ပြည်နယ်မှာဇီကာဗိုင်းရပ်စ်ကူးစက်မှုကနေဦးသတင်းပေးပို့ချက်ရရှိထားတယ်လို့ American ကူးစက်ရောဂါထိန်းချုပ်ရေးဌာန CDC ကအတည်ပြုပါရယ်အမေရိကန်ပြည်ထောင်စုပြည်ပကိုခီးမသွားပဲလိန်ဆက်ဆံဗက်စီကနေတဆင့်ဇီကာဗိုင်းရပ်စ်ကူးစက်ခံထားရတဲ့ဆိုတဲ့အကြောင်းကြားချက်နဲ့ပတ်သက်ပြီးအမေရိကန် CDC အကြီးအကဲကမနစ်အင်ကာနီက Twitter စာမျက်နှာမှာအတည်ပြုပါရယ်ခီးထွက်တာမဟုတ်ဘဲအမေရိကန်နိုင်ငံတွင်းမှာပဲရှိသူတဦးကိုဇီကာဗိုင်းရပ်စ်ကူးစက်ခံရတဲ့ပထမဆုံးဖြစ်ရပ်ကိုဓာတ်ခွဲကန်ဆန့်သက်မှုတွေနဲ့အတည်ပြုထားတဲ့အကြောင်းလဲ VOA ကိုပေးပို့တဲ့ email မှာ CDC အကြီးအကဲကပြောပါရယ်အခုဖြစ်ပွားမှုမှာတော့ဒေသလောင်းကိုကူးစက်ခံရမယ့်အန္တရာယ်မရှိဘူးလို့လည်းပြောဆိုထားပါတယ
်။ဆီးရီးယားနိုင်ငံကအကြမ်းဖက်ဝါဒကင်ဆယ်တဲ့အဖွဲ့အစည်းတွေကိုနှိမ်နင်းနိုင်တဲ့အချိန်အထိရုရှားလေကြောင်းတိုက်ခိုက်မှုတွေကိုဆက်လုပ်သွားမယ်လို့ရုရှားနိုင်ငံသားဝန်ကြီးဆာဂီလက်ဗရော့ဖ်ကဒီကနေ့ပြောလိုက်ပါတယ်။ဂျနီဗာမှာလုပ်နေတဲ့အခြေအနေသိပ်မကောင်းလာတဲ့ဆီးရီးယားညင်ကြမ်းရေးဆွေးနွေးပွဲတွေကိုဆက်လုပ်သွားနိုင်ဖို့ကုလသမဂ္ဂကကြိုးစားနေချိန်မှာပဲမစ္စတာလက်ဗရော့ဖ်ကအဲ့ဒီလိုပြောတာပါ။မနေ့တုန်းကတော့ဆီးရီးယားအစိုးရနဲ့အတိုက်ခံကိုယ်စားလှယ်အဖွဲ့ဘယ်ဘက်ကမှကုလသမဂ္ဂအထူးကိုယ်စားလှယ်စတီဖန်ဒူမစ်စတူရာနဲ့တရားဝင်တွေ့ဆုံဆွေးနွေးတာမရှိခဲ့ပါဘူး။လေကြောင်းတိုက်ခိုက်မှုရဲ့ပြင်မှတ်တစ်ခုအဖြစ်အယ်ဂိုင်ဒါအဖွဲ့နဲ့ဆက်ဆက်တဲ့ဂျဘာအယ်နူစရာအဖွဲ့ကိုမစ္စတာလက်ဗရော့ဖ်ကတီးကြားဖော်ပြပြောဆိုသွားပြီးတိုက်ခိုက်မှုဘာကြောင့်ရပ်တည်နေလဲဆိုတာသူမမြင်ဘူးလို့ဆိုပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာစစ်သွေးကြွတွေကိုပြင်မှတ်ထားတာမဟုတ်ဘဲအတိုက်အခံလက်နက်ကိုင်တွေကိုပြင်မှတ်ထားနေတယ်လို့အနောက်နိုင်ငံတွေကဥပံပြောဆိုထားတာပါ။ရုရှားကတော့အဲ့ဒါကိုထပ်ခါတလဲလဲညှင်းထားပါတယ်။လေကြောင်းတိုက်ခိုက်မှုတွေကိုရပ်ဖို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအင်ကာနီမှာတောက်ဆိုပြီးအပြစ်ခတ်ရစေးကိုမကြခင်မှာအကောင့်ထဲပေါ်တင်တယ်လို့ပြောပါတယ်
။ဝ ဝါရှင်တန်ပို့သတင်းထောက်ဂျေဆင်ရဇိုင်ယန်ကိုအီရန်ဆိုရကဖမ်းဆီးထောင်ချခဲ့မှုကြောင့်သတင်းစာကြီးရဲ့အီရန်ဆိုင်ရာသတင်းရယူမှုတွေအပေါ်သက်ရောက်မှုရှိစေမယ်လို့ဝါရှင်တန်ပို့သတင်းစာကြီးရဲ့အက်ဒီတာမာတီဘာရွန်က VOA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်။သတင်းထောက်ဂျေဆင်ရဇိုင်ယန်ကိုထောက်လှမ်းရေးလှုပ်ဆောင်မှုဆွဲခြင်းနဲ့945ရဲ့အကျဉ်းချခဲ့တာဖြစ်ပါတယ်။ထောက်လှမ်းရေးလုပ်ပါတယ်ဆိုတဲ့ဆွဆွဲချက်ကိုတော့ Washington Post သတင်းစာကရောအမေရိကန်အစိုးရဘက်ကရောအပြင်းထန်ညှင်းဆန်ထားတာဖြစ်ပါတယ်။အမေရိကန်အပါအဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံကြားရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကိုစတင်ကျင့်သုံးတဲ့နေ့မှာပဲအမေရိကန်အီရန်အကျဉ်းသားလဲလှယ်ရေးအစီအစဉ်အရသတင်းထောက် Rezaian လွတ်မြောက်လာတာဖြစ်ပါတယ်။အီရန်တော်လှန်ရေးအဆောင်တက်ထိန်းချုပ်တဲ့အီရန်အကျဉ်းထောက်တစ်ခုမှာ Rezaian ထိမ့်သိမ်းခံခဲ့ရတာဖြစ်ပြီးအီရန်သမ္မတနိုင်ငံကြားရေးဝန်ကြီးတဦးကအကျဉ်းချသတင်းထောက်ကိုလွှတ်ပေးခြင်းရဲ့လွှတ်ပေးနိုင်တဲ့အခြေအနေမျိုးရှိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိဘူးလို့ Washington Post Editor ကပြောပါတယ်။ Washington Post သတင်းစာကြီးအနေနဲ့အီရန်နိုင်ငံတွင်ထဲထဲဝင်ဝင်သတင်းရယူဖို့ဆန္ဒရှိပေမဲ့အီရန်အစိုးရဘက်ကမစွပ်ဖက်ပါဘူးဆိုတဲ့ဂရိကဝတ်မျိုးမရှိဘဲနဲ့တော့နောက်ထပ်သတင်းထောက်တယောက်ကိုထားရှိမှာမဟုတ်ဘူးလို့လည်းပြောဆိုသွားပါတယ်။
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုကနေဗိုလ်ဒူးညနေပိုင်းသတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်အတလန်ဒိတ်သမုဒ္ဒရာကိုဖျက်ပြီးအချက်လက်လွှဲပြောင်းတာတွေပေါ်စီမင်းစည်းကမ်းသတ်မှတ်တဲ့သဘောတူညီချက်အသစ်တစ်ခုကိုအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ EU တို့ရလိုက်ပါတယ်။ဥရောပတရားရေးဆိုင်ရာကော်မရှင်နာမင်းကြီးဖီရာဂျူရိုဗာရဲ့အင်ကာနိကြေညာချက်မှာအခုသဘောတူညီချက်ဟာ3လလောက်တွင်စပြီးအသက်ဝင်မယ်လို့ခန့်မှန်းထားကြောင်းပြောသွားပါတယ်။အခုသဘောတူညီချက်ဟာအမေရိကန်ပြည်ထောင်စုကလိုင်းနာလှုပ်ဆောင်ပါမယ်ဆိုပြီးဥရောပသမဂ္ဂကိုကတိကဝတ်ပြုတဲ့ပထမဆုံးသဘောတူညီချက်ဖြစ်တယ်လို့ဖီရာဂျူရိုဗာကပြောပါတယ်။ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေကိုတာဝန်ရှိသူတွေကရယူလာမှာကန့်သက်ချက်တွေအကာအကွယ်တွေကြီးကြပ်မှုတွေနဲ့ညီလှုပ်ဆောင်သွားရမှာဖြစ်ပါတယ်။အခုသဘောတူညီချက်ဟာအတလန်တိတ်သမုဒ္ဒရာရဲ့ဝန်နိုင်ငံတွေအကြားကူးသန်းရောင်းဝယ်ရေးအတွက်အဓိကကြပြီးအမေရိကန် EU ဆက်ဆံရေးနီးကပ်တာကိုပြတာလည်းဖြစ်တယ်လို့အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးဖန်နီပရစ်ကာကပြောပါတယ်။သဘောတူညီချက်ကိုနှစ်ဆင်ပြန်လည်သုံးသပ်ရမှာဖြစ်ပြီးပုဂ္ဂိုလ်ရေးရှုဝဲချက်နဲ့လွတ်လပ်ခွင့်တွေအပေါ်ချင်းချောက်မှုတစ်ခုရှိတယ်ဆိုရင်ကင်တွယ်ဖြစ်ရှင်းနိုင်မှာပါ။ Privacy Shield လို့ခေါ်တဲ့သဘောတူညီချက်ကိုဝေဖန်သူတွေကတော့ဥရောပနိုင်ငံသားတွေရဲ့အချက်လက်တွေကိုအကောက်အကွယ်ပေးဖို့မလုံလောက်ဘူးလို့ဆိုပြီးဒီကိစ္စကိုတရားရုံးနေမှာတရားဆွဆူနိုင်ခြင်းရှိတယ်လို့သတိပေးထားပါဗျ
။ကမ္ဘာရေနံစင်းလုံးနေနောက်တည့်ရဆက်ပြီးကျနေတာအကြောင်းဒီကနေ့အာရှအစုရှယ်ယာဈေးကွက်တွေမှာလည်းဈေးထက်ကျပါလေ။ဂျပန်နိုင်ငံနီကေးအစုရှယ်ယာအညွန့်ကိန်းဟာ 3.4 ခန့်လုံးထိကျသွားပြီးဟောင်ကောင်ဟန်ဆန်နဲ့ဩစတြေးလျ S&P ASX အစုရှယ်ယာအညွန့်ကိန်းတွေလည်း100ခန့်လုံးကျော်စီကျပါလေ။ဆိုလ်ရှန်ဟဲတိုင်ပင်နဲ့အော့ကလန်အစုရှယ်ယာဈေးကွက်တင်မှာလဲဈေးကျနေပါတယ်။ကမ္ဘာလုံးစီးပွားရေးနောက်တစ်ကြိမ်ကျဆင်းမဲ့အခြေအနေနဲ့နှီးနေပြီဆိုတဲ့စိုးရိမ်ချတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေကအစုရှယ်ယာတွေကိုရောင်းထုတ်နေကြတာပါ။အဓိကကတော့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့မှာစီးပွားရေးနှေးကွေးနေပြီးရင်းနှံဈေးနှုန်းကဆက်ပြီးကျဆင်းနေတာကြောင့်ဖြစ်ပါတယ်။နယူးယောက်မာရှင်တိုင်းအရောင်းဝယ်ဈေးကွက်မှာရင်းနှံဈေးနှုန်းဟာဒီကနေ့တစ်စီးကိုဒေါ်လာ30အောက်အထိထပ်ပြီးကျသွားပါတယ်။
Yahoo Internet Company ဟာအရှုံးပေါ်နေတာကိုပြန်ဆယ်ဖို့မဟာဗျူဟာတရရဲ့တစ်စီတစ်ပိုင်းအနေနဲ့လုံသားအင်အား15ရာခိုင်နှုန်းလောက်လျှော့ချမှာဖြစ်ပါတယ်။လုံမယ်လို့ခန့်မှန်းထားတာကြာပြီဖြစ်တဲ့ဒီအစီအစဉ်ကိုအင်္ဂါနေ့ကကြေညာခဲ့ပြီးအလုပ်ကံနေရာပေါင်း 1,500 လောက်ကိုလျှော့ချတာကဘာတဝန်းကတချို့ရုံးတွေကိုပိတ်ပစ်တာနဲ့ပိုင်းဆိုင်ပစ္စည်းတချို့ကိုရောင်းထုတ်ဖို့နီးလန်းရှာဖွေတာတွေလုပ်သွားမှာပါ။ Yahoo ရဲ့မလိုအပ်တော့တဲ့ဝန်ဆောင်မှုလုပ်ငန်းအမေရိကန်ဒေါ်လာ1,000ဘူးလောက်အထိကိုရောင်းထုတ်ဖို့အမှုဆောင်အရာရှိချုပ် Marissa Mayer ကမျှော်လင့်ထားပေမဲ့ဘယ်လုပ်ငန်းတွေကိုရောင်းမယ်ဆိုတာတော့ထုတ်မပြောပါဘူး။မေယာဟာကုမ္ပဏီပေါင်း40ကျော်ကိုဝယ်ယူတာ၊လူသစ်တွေခန့်တာ၊မိုဘိုင်းဖုန်း application တွေတည်ထွင်ထုတ်လုပ်တာ၊အင်တာနက်သုံးတဲ့လူပိုများလာဖို့နဲ့ကြော်ညာတွေပိုရလာဖို့ရည်ရွယ်တဲ့တခြားဝန်ဆောင်မှုတွေကိုလုပ်ခဲ့ပေမဲ့သူ့သက်တမ်းကာလတစ်လျှောက်အခြေအများစုမှာ Yahoo ရဲ့ဝင်ငွေရော့ကျသွားခဲ့တာ
ပါ။အမေရိကန်ပြည်ထောင်စုမှာပြစ်ဒဏ်ချမှတ်ခံရပြီးနောက်အပြစ်မရှိဘူးဆိုပြီးပြန်လွတ်ပေးခဲ့ရသူအရေအတွက်ဟာပြီးခဲ့တဲ့2015ခုနှစ်အတွင်းစံချိန်တင်ရောက်ရှိခဲ့တယ်လို့အစိုးရကစာတစ်တစ်ခုကဖော်ပြပါတယ်။မီရှိဂန်တက္ကသိုလ်ဥပဒေပညာဌာနကပြုလုပ်တဲ့တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်မရှိလို့ပြန်လွှတ်ပေးရသူမှတ်တမ်းမှာပြီးခဲ့တဲ့2015ခုနှစ်အတွင်းအပြစ်မရှိလို့ပြန်လွှတ်ပေးခဲ့သူ149ယောက်ရှိခဲ့ပြီး2011ခုနှစ်ကတည်းကရေအတွက်နဲ့နှိုင်းရှင်ရင်နှစ်ဆကျော်တက်သွားတာဖြစ်တယ်လို့ဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအတွင်းပြည်နယ်29ခုဝါရှင်တန် DC ကွမ်းနဲ့ပြည်ထောင်စုတရားရုံးတွေမှာမှားယွင်းပြစ်ဒဏ်စီရင်မှုတွေပြန့်နှံ့ဖြစ်ပွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တက္ကဆက်မှာတော့အပြစ်မရှိလို့ပြန်လွတ်ပေးရသူ54ဦးနဲ့အများဆုံးဖြစ်ပြီးသူ့နောက်မှာတော့နယူးယောက်က18ဦး၊ Illinois မှာ73ဦးရှိခဲ့ပါတယ်။မှားယွင်းပြစ်ဒဏ်စီရင်မှုဟာကြဲကြဲပြန့်ပြန့်နဲ့အများအပြားရှိနေပြီးဝန်ထဲစရာပြဿနာဖြစ်တယ်ဆိုတာကိုလည်းပိုပြီးသိရှိလာကြတယ်လို့အစိုးရခန်းစားကဖော်ပြပါတယ်။အပြစ်မရှိသူတွေကိုခိုင်မာတဲ့အကြောင်းပြချက်မရှိဘဲပြစ်မှုစီရင်နေတာကိုအမေရိကန်တွေပိုပြီးသဘောပေါက်နားလည်လာကြတယ်လို့အစိုးရခန်းစားကဖော်ပြပါတယ်
။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်မှာနှစ်ပေါင်းများစွာမိုးကောင်ရေရှားနေတာကြောင့်ရေသုံးဆွဲမှုကိုကန့်သတ်ဖို့ပြီးခဲ့တဲ့နှစ်စွန်လမှာပြည်နယ်အုပ်ချုပ်ရေးမှူးထုတ်ထားတဲ့အမိန့်ကိုထပ်ပြီးတည်တံ့တွေးရေးပြည်နယ်တော်ဝန်ရှိသူတွေအင်္ဂါနေ့ကမဲခွဲဆုံးဖြတ်လိုက်ကြပါခင်ဗျာ။
ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိနေမှသိနေထိုက်တို့ကကြေညာပေးကြတာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်ရင်းဦးဆုံးအနေနဲ့ဒီကနေ့ဒုတိယအကြိမ်ကျင်းပတဲ့အမျိုးသားလွှတ်တော်အစည်းအဝေးကြောင့်ကိုတင်ပြပေးပါမယ်2015ရွေးကောက်ပွဲရက်လအရခေါ်ယူတဲ့အမျိုးသားလွှတ်တော်ကိုဒီကနေ့စတင်ရမှာအမျိုးသားလွှတ်တော်ဥက္ကဋ္ဌအဖြစ်နဲ့မန်းဝင်းခိုင်တန်းဒုဥက္ကဋ္ဌအဖြစ်နဲ့ဦးဝေသာအောင်တို့ကိုဆန္ဒမဲပေးရွေးချယ်အတည်ပြုလိုက်ပါပြီ။သူတို့အုပ်စုလုံးကိုအများစုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဆိုပြုခဲ့တာဖြစ်ပါတယ်။တိုင်းသားကိုယ်စားလှယ်တွေကိုနေရာပေးခဲ့တဲ့အမျိုးသားလွှတ်တော်ကနေငြင်းချမ်းရင်းနဲ့အမျိုးသားရင်ကြားစစ်ရေးအတွက်ဥပဒေတွေရေးဆွဲပြဋ္ဌာန်းကြဖို့လွှတ်တော်ဥက္ကဋ္ဌမန်ဝင်းခိုင်တန်းကသူ့ရဲ့ပထမမိန့်ခွန်းမှာပြောကြားခဲ့ပါတယ်။လွှတ်တော်ကျင်းပရာနေပြည်တော်မှာတည်င်းသွားယူနေတဲ့ VOA တည်င်းနာကိုစီသူတည်င်းပေးပို့ထားပါတယ်ရှင်
။ပထမကျင်းလွှတ်တော်ကျင်းပခဲ့စဉ်တုန်းကလွှတ်တော်ဥက္ကဋ္ဌတွေဒုတိယလွှတ်တော်ဥက္ကဋ္ဌတွေနေရာမှာစစ်တပ်ခေါင်းဆောင်တွေကိုအရက်ဝတ်လဲစီပြီးတော့ခန့်ခဲ့တာဖြစ်ပေမဲ့အခုဒုတိယကြိမ်လွှတ်တော်မှာတော့တိုင်းအသားတွေကိုနေရာပေးခဲ့တာပါ။ရွေးကောက်ပွဲအနိုင်ရ NLD ပါတီကကြိုတင်ဆိုပြုထားတဲ့အတိုင်း NLD ပါတီဝင်ကရင်တိုင်းအသားမန်ဝင်းခိုင်တန်းကိုအမျိုးသားလွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ခဲ့ပြီးတော့ရခိုင်မျိုးသားပါတီရဲ့ခေါင်းဆောင်ဦးအေးတအောင်ကိုဒုတိယဥက္ကဋ္ဌအဖြစ်ရွေးချယ်ခဲ့တာပါ။ရင်းချိုင်တရားဥပဒေစိုးမိုးရေးနဲ့အမျိုးသားရင်ကြားစေရေးအတွက်ရည်ရွယ်ပြီးတော့ခင်းတဲ့အညီဥပဒေတွေပြဋ္ဌာန်းဖို့နဲ့ခင်းတဲ့မညီတော့တဲ့ဥပဒေတွေကိုပယ်ဖျက်နိုင်ကြဖို့အတွက်မြေသားလွတ်တော်ဥက္ကဋ္ဌမဝင်းခိုင်တန်းကသူ့ရဲ့ပထမဆုံးမိန့်ခွန်းထဲမှာထည့်သွင်းပြောသွားခဲ့ပါတယ်
။ကျွန်တော်ရဲ့နိုင်ငံကိုချမ်းသာကျေဝဖွံ့ဖြိုးတိုးတက်တဲ့ Federal Democracy နိုင်ငံဖြစ်အောင်ဆောင်ရွက်ရမှာငြိမ်းချမ်းရေးရှိဖို့တရားဥပဒေစိုးမိုးရေးရရှိဖို့အမျိုးသားယဉ်ကျေးစီရရှိဖို့အထူးပဲလိုအပ်ပါတယ်။အဲ့ဒီအတွက်ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့အမျိုးသားယဉ်ကျေးစီရေးကိုပုံဆောင်ပေးမဲ့တရားဥပဒေတွေလိုအပ်မှာဖြစ်ပါတယ်။ကျွန်တော်ရဲ့မျိုးသားတို့တို့ကြီးဟာနိုင်ငံတော်ရဲ့အာဏာကြီးသုံးရက်နဲ့ဥပဒေပြုရေးအာဏာရရှိထားတဲ့အဖွဲ့ကြီးဖြစ်တဲ့အားလို့ဆိုတာငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့အမျိုးသားယဉ်ကျေးစီးမှုအတွက်လိုအပ်တဲ့ဥပဒေများကိုရေးဆွဲပြဋ္ဌာန်းဖို့မလိုအပ်တဲ့ဥပဒေများကိုပြင်ဆင်ပယ်ဖျက်ဖို့ဆောင်ရွက်ကြမှာဖြစ်ပါတယ်
။နိုင်ငံသားများစုနဲ့ဖွဲ့စည်းထားတဲ့မျိုးသားလွှတ်တော်ဖြစ်တာကြောင့်အသက်ရောက်လာတဲ့မျိုးသားလွှတ်တော်အမတ်တွေအနေနဲ့ငြိမ်းချမ်းရေးနဲ့မျိုးသားယဉ်ကျေးစီးမှုအတွက်ဦးစားပေးကြိုးစားသွားမယ်လို့ကချင်ပြည်နယ်လွတ်တော်အမတ်ဦးခင်မောင်မြင့်ကအခုလိုပြောပါရယ
်ပထမဆုံးလှုပ်ချင်ကြတဲ့အချက်ကတော့ကျွန်တော်တို့အဓိကတော့ညဉ့်ညံ့ရေးပေါ့ဗျာညဉ့်ညံ့ရေးမရှိဘဲနဲ့တိုင်းပြည်ဘယ်လိုမှမတူတက်နိုင်ဘူးညဉ့်ညံ့ရေးမရှိဘဲနဲ့ဘာလို့ငါးပါးမအောင်မြင်နိုင်တဲ့အတွက်ညဉ့်ညံ့ရေးကတော့ကျွန်တော်တို့အဓိကအချက်လို့ကျွန်တော်ပြောချင်ပါတယ
်ဇူမီဒီမိုကရေစီဖွဲ့ချုပ်ရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်ကျိန်ငိုက်မန်ကတော့အရင်လွတ်တော်အမတ်တွေရဲ့လှုပ်ဆောင်ချက်တွေကိုသင်ခန်းစာယူပြီးပြည်သူလူထုအတွက်အကောင်းဆုံးဆောင်ရွက်သွားဖို့စိတ်လှုပ်ရှားနေကြောင်းပြောပါရယ်
ဆိတ်လှုပ်ရှားတာတဲ့ကိုဒေတာကိုလူမျိုးအတွက်ကခြေလန်းလန်းပြီဆိုတဲ့ဟာကိုကိုဟိုသူတို့ရဲ့ကိုစားသူတို့ကိုယုံကြည်အားကိုလို့ဒီနေရာကိုပို့တာကျွန်တော်တို့တည်းကကိုစလဲတွေဆိုတာပြည်သူကိုစားပါပဲအဲ့ဒီအတွက်ကြောင့်သူတို့ကိုစားကျွန်တော်ဆောင်ရွက်ရတဲ့အတွက်ကြောင့်ဝန်တာပီတိဖြစ်မိပါတယ်ပြီးခဲ့တဲ့ပထမလွတ်တော်တုန်းကလည်းသူတို့တွေလည်းကိုစလဲတွေလည်းစူးစမ်းခဲ့ကြပါတယ်အားလုံးစူးစမ်းခဲ့ကြပါတယ်သူတို့ရဲ့စူးစမ်းမှုကျွန်တော်ဆက်လက်ဆောင်ရွက်ပြီးတော့ကျွန်တော်စူးစမ်းကြရမှာပါလှုပ်ဆောင်ရမှာပါပြည်သူတွေယုံကြည်အားကိုးလို့ဒီနေရာရောက်ရှိလာတာပါရောက်ရှိလာတဲ့ကိုစလဲတွေအားလုံးလည်းပြည်သူတွေရဲ့အားကိုးတဲ့လူတွေပဲဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်ဟိုကောင်းလာမယ်လို့မြင်ပါတယ်ဒါပေမဲ့အရာအားလုံးကတမဟုန်ထူးတီဖြစ်သွားတာတော့မရှိပါဘူးတဖြည်းဖြည်းနဲ့တော့ကောင်းလာမှာပါကောင်းသွားမှာပါ
ဒီကနေ့ကျင်းပတဲ့မျိုးသားလွတ်တော်အစည်းအဝေးကို NLD ဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ဆန်းစုကြည် NLD ရဲ့နိုင်ငံကသူရဦးတင်ဦးနဲ့လွတ်တော်နိုင်ငံကဟောင်းသူရဦးရွှေမန်းတို့လေ့လာသူဖြစ်တက်ရောက်ခဲ့ကြပါတယ်ရွေးကောက်ခံ NLD အမတ်တွေအများစုပါဝင်တဲ့မျိုးသားလွတ်တော်နဲ့ပြည်သူ့လွတ်တော်တွေကိုမနက်ပြန်ဖေဖော်ဝါရီလ4ရက်နေ့မှာဆက်လက်ကျင်းပသွားမှာဖြစ်ပါတယ်ဒါပေမဲ့သမရရွေးချယ်တင်မြှောက်ရေးအတွက်ပြည်တော်စုလွတ်တော်ခေါ်ရေးကိုတော့နောက်သတင်းပတ်အတွင်းလောက်မှစတင်နိုင်မှုရှိနေတယ်လို့လည်းသိရပါပါခင်ဗျာ
ကိုစီသူတည်င်းပြပုတ်ခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့အမျိုးသားလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌရွေးချယ်တည်ပြလိုက်တဲ့ပေါ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌတော်ဆန်းစုကြည်ရဲ့ပြောကြားချက်ကိုလည်းနားဆင်ရပါမယ်လွှတ်တော်ကြီးကဲတွေကိုအစိုးပြရွေးချယ်ရမှာအမျိုးသားရင်ကြားစစ်ရဲ့အသွင်ဆောင်ဇေဘူးစင်စားဆုံးဖြတ်ခဲ့တာဖြစ်တယ်လို့အမျိုးသားဒီမိ ကျေးဇူးတင်ကြောင်းလဲဒေါ်ဆန်းစုကြည်ကပြောဆိုပါရယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းအက်ဒီတာကိုသားညုတ်ဦးကဆက်ပြီးတင်ဆက်ပေးမှာပါရှင
်လွတ်တော်နေရာရဲ့အကြီးကဲနေရာတွေအတွက်ရွေးချယ်တဲ့နေရာမှာ NLD အနေနဲ့ဘယ်လိုမျိုးစဉ်းစားဆုံးဖြတ်ခဲ့တယ်လဲဆိုတာကိုအမျိုးသားလွတ်တော်အစည်းအဝေးတွေပြီးနေပြည်တော်မှာသတင်းတောက်တွေနဲ့တွေ့ဆုံစင်မှာဒေါ်ဆန်းစုကြည်ကပြောဆိုသွားတာပါအခုလွှတ်တော်ကအမျိုးသားညီညွတ်ရေးအစည်းအဝေးအတွင်းဆောင်တဲ့လွှတ်တော်ဖြစ်လာဖို့မျှော်လင့်ထားတဲ့အတွက်လူနည်းစုတိုင်းသားတွေကိုဦးစားပေးရွေးချယ်ခဲ့တာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောဆိုသွားပါတယ
်။လွှတ်တော်ဥပဒေဒီမိုကရေစီရဲ့ညမှာဒီတော်စုအတွင်းအမျိုးသားညီညွတ်ရေးအစည်းအဝေးအဲ့ဒါဒီလိုဒီလွှတ်တော်ကရွေးလိုက်တဲ့ပုဂ္ဂိုလ်ရဲ့ဒီအတွင်းဆောင်နေတဲ့အမျိုးသားတွေ
ပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌဖြစ်တဲ့ NLD ရဲ့ဝါရင်အဖွဲ့ဝင်တူဖြစ်တဲ့ဦးဝင်းမြင့်ကိုရွေးချယ်ခဲ့တယ်လို့ဒုက္ခရာဖြစ်တဲ့ကြံ့ခိုင်ပါတီကဥတီခွန်မြတ်ကိုရွေးချယ်ခဲ့တဲ့နေရာမှာပြည်သူ့လွှတ်တော်အတွင်ဒုတိယအင်အားအကြီးဆုံးပါတီကလည်းဖြစ်တယ်လို့တိုင်းသားတူလည်းဖြစ်နောက်ဥပဒေပညာရှင်တူလည်းဖြစ်တာကြောင့်ရွေးချယ်ခဲ့ရတာလို့ပြောပါရယ်အမျိုးသားလွှတ်တော်ဘက်မှာတော့ဥက္ကဋ္ဌဖြစ်တဲ့ NLD ပါတီတွင်းကတိုင်းသားဖြစ်တဲ့မန်းဝင်းခိုင်တန်းကိုရွေးချယ်ခဲ့တယ်လို့ပဲရခိုင်မျိုးသားပါတီကဦးဝေးတောင်ကိုဒုတိယဥက္ကဋ္ဌဖြစ်ရွေးချယ်ခဲ့တဲ့စဉ်းစားချက်ကိုလည်းဒေါ်ဆန်းစုကြည်ကရှင်းပြသွားပါရယ
်ဦးဝေးတောင်ရခိုင်ပါတီကတောင်းဆောင်တဲ့ဦးတင်ကအမျိုးရုံးနဲ့ပြပောင်းများစွာပြောခဲ့တဲ့ဆိုတာမဟာမိတ်တယောက်ဖြစ်တယ်။ဒီကံကပြောတယ်။ဒီလိုပါတီကတကယ်ဒီနေ့ကြက်တဲ့ရောက်နေတဲ့အချိန်မှာစိတ်ရုန်းကန်နေရတဲ့အချိန်မှာအမျိုးဝင်းရံထားတာအတိုင်းအတာပါတီလိုပဲ။အဲဒီခါမှာဦးဝေးသာမျိုးအိမ်မှာ ANL တွေပေါ့နော် ANL တွေပါတယ်။ဒီနေ့ဖွဲ့ပါတယ်။ဒီလိုဆိုလို့ရတဲ့ SNL တွေပါတယ်။အဲ့တော့ဒီလိုဒီဒီမဟာမိတ်ရဲ့ကျေးဇူးတွေမမေ့ဘူး။ဒါဆိုအညီတို့ချင်းချင်းကြားမှာလေဒါနဲ့ပြတာပြေပါရှိတယ်။ကျောင်းတော့ဝိဇာမန်ကတစ်တော်မင်းစစ်တဲ့အညီတို့ဆိုပြတာ
။ NLD ပါတီရဲ့လွှတ်တော်ကြီးကဲတွေကိုအစုပြုခဲ့ရမှာအတိုက်ခံလုပ်တာမရှိဘဲနဲ့ပူးပေါင်းဆောင်ရွက်ခဲ့ကြတဲ့လွှတ်တော်အတွင်းအခြားနိုင်ငံရေးပါတီတွေနဲ့တပ်မတော်သားကိုယ်စားလှယ်တွေအတွက်ဝမ်းမြောက်ကျေးဇူးတင်စကားကိုလည်းဒေါ်ဆန်းစုကြည်ကပြောဆိုပါရတယ်။ဒါဟာအခုလွှတ်တော်တစ်အခင်းချင်းအတွက်ကောင်းသောနမိတ်ဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကတုံ့နှုံပြောပါရတယ်။လွှတ်တော်ကြီးကဲတာဝန်တွေကိုရွေးချယ်တဲ့နေရာမှာပြည်သူ့လွှတ်တော်ဒုတိယဥက္ကဋ္ဌဖြစ်သူကြံ့ခိုင်ပါတီကဥတီခွန်မြတ်ကိုရွေးချယ်တဲ့ပုံမှာဝေဖန်မှုအချို့ပေါ်ထွက်ခဲ့တယ်လို့ပဲအမျိုးသားလွှတ်တော်ဒုဥက္ကဋ္ဌဦးရဲတောင်ကိုရွေးချယ်မှုပိုင်းမှာလည်းရခိုင်မျိုးသားပါတီတွင်ဝေဖန်မှုအချို့ထွက်ပေါ်ခဲ့ပါရတယ်။ဒါရီပေါ်မှာတော့ဒေါ်ဆန်းစုကြည်ဘက်ကတစုံတရာတုံ့ပြန်ဖြေရှင်းတာမတွေ့ရပါဘူးခင်ဗျာ
VOA မြန်မာပိုင်းအက်ဒီတာကိုသားညုံပြောပြပေးခဲ့တာပါအခုဆက်လက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်တွေအနေနဲ့လွှတ်တော်တွင်းကတပ်မတော်သား25ရာခိုင်နှုန်းကိုဘယ်လိုစီရင်ကြမလဲဆိုတာကိုတင်ပြခြင်းပါတယ်အနာရ NLD ပါတီကိုယ်စားလှယ်အများစုဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်တွေဟာအမျိုးသားရင်ကြားစစ်ရေးကိုအခြေခံပြီးလွှတ်တော်ထဲမှာရှိတဲ့25ရာခိုင်နှုန်းတပ်မတော်သားကိုယ်စားလှယ်တွေနဲ့ပူးပေါင်းဆောင်ရွက်ကြဖို့စိတ်အားထည့်သွင်းနေကြပါတယ်လွှတ်တော်တွင်းတပ်မတော်သားကိုယ်စားလှယ်တွေပါပူးပေါင်းပါဝင်နိုင်ဖို့စူးစမ်းစီရင်မယ်လို့အနာရ NLD ပါတီကိုယ်စားလှယ်တွေကပြောပါတယ်လွှတ်တော်မှာလူနည်းစုအနေနဲ့ရှိလာတဲ့ကြံ့ခိုင်ရေးပါတီကိုယ်စားလှယ်တွေကလည်းအမျိုးသားရင်ကြားစစ်ရေးအခြေခံပြီး NLD နဲ့ပူးပေါင်းဆောင်ရွက်မယ်လို့ပြောနေပါတယ်။နေပြည်တော်မှာရောက်ရှိနေတဲ့ VOA သတင်းနောက်မှတ်မင်ခါကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ NLD ပါတီဝင်အများစုပါဝင်တဲ့လွှတ်တော်တွေကိုဒီလထဲမှာစတင်ခေါ်ယူကျင်းပနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့9နှစ်တာမှာတော့ကြံ့ခိုင်ရေးပါတီကလွှတ်တော်တွေကိုဥဆောင်ကျင်းပခဲ့တာမှာNLD ပါတီကလူနည်းစုသာပါဝင်တာကြောင့်25ရာခိုင်နှုန်းရှိနေတဲ့တပ်မတော်သားကိုယ်စားလှယ်တွေကိုစီယုံနိုင်ခြင်းမရှိခဲ့ပါဘူး။ဒီအတွက်လွှတ်တော်တွင်မှတပ်မတော်သားတွေနဲ့ NLD ပါတီကြားအလန်းဝေးကွာမှုတွေဖြစ်ခဲ့ရပါတယ်။ဒီလိုအလန်းဝေးကွာမှုတွေကြောင့်အခြေခံဥပဒေပြင်ဆင်ရေးကိုထိရောက်စွာလှုပ်ဆောင်နိုင်ခဲ့ခြင်းလည်းမရှိခဲ့ပါဘူး။ဒီပြင်ထိတိုက်တွေးဆမှုတွေကြောင့် NLD ပါတီကိုယ်စားလှယ်တွေနဲ့တပ်မတော်သားကိုယ်စားလှယ်တွေကြားမှာသဘောထားတင်မာမှုတွေဖြစ်ခဲ့ရပါတယ်။ဒီတစ်ခေါက်မှာတော့ NLD ပါတီကဥဆောင်ကျင်းပတဲ့လွှတ်တော်တွေဖြစ်လာပါပြီ။ NLD ပါတီဝင်ကိုယ်စားလှယ်တွေဟာ25ရာခိုင်နှုန်းရှိနေတဲ့တပ်မတော်သားကိုယ်စားလှယ်တွေနဲ့အမျိုးသားညီကြားစိတ်နိုင်မှသာအများလိုလားတဲ့အခြေခံဥပဒေပြင်ဆင်ရေးကိုထိရောက်စွာလှုပ်ဆောင်နိုင်မှာဖြစ်ပါတယ်။ဒီလိုအမျိုးသားညီကြားစိတ်နိုင်ဖို့ NLD ပါတီဝင်တွေအနေနဲ့ဘယ်လိုကြိုးစားမလဲဆိုတာကိုမေးမြန်းတင်ပြထားပါတယ်။ပြီးခဲ့တဲ့9နှစ်တာအတွင်းမှာကောအခုစတင်တဲ့လွှတ်တော်9နှစ်သက်တမ်းမှာပါအမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်နေတဲ့မကွေးတိုင်းမဲဆန္ဒနဲ့အမှတ်လေးကဥအောင်ကြည်ညွန့်ကတက်မတော်နဲ့အမျိုးသားညီကြားစိတ်နိုင်ဖို့နဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ်
။အဲဒါကတော့ဒီတူဦးချင်းတူဦးချင်းကနေပြီးတော့တက်မတော်ဓာတ်တွေကိုအခြေခံနေစီယုံဖို့ဆိုတဲ့ကိစ္စကတော့လက်ပြုံကြဘူး။တကယ်တော့တက်မတော်ဆိုတာသူ့ရဲ့မူရဲ့စီကံအတိုင်းအမိတ်တစ်ခုရဲ့အောက်မှာစီစဉ်ဆောင်ရွက်ရတာ ဖြစ်အခုလက်ရှိကာကွယ်ရေးဦးစီးချုပ်နဲ့အခုဆိုရင်အနာဂတ်မှာတကယ်တမ်းပြည်သူလူထုကမန်ဒိတ်ပေးလိုက်လို့ဥဆောင်မှုရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌနဲ့ညှိနှိုင်းတိုင်ပင်ကြမယ်အမျိုးသားရင်ကြားစီကိုအကောင့်တွေဖော်နိုင်မယ်ဆိုရင်တမတော်ထဲမှာရှိတဲ့ကိုယ်တော်များနဲ့အခုလွတ်တော်ထဲမှာရှိတဲ့အရက်ပက်ဆိုင်ရာကိုယ်တော်များရဲ့ကြားထဲမှာအထူးအငင်းပွားစရာတွေပဋိပက္ခဖြစ်စရာတွေအနေပါသွားမယ်တုံးမွေမရှိနိုင်တော့အထီတောင်ဖြစ်သွားတယ်။ဘာလို့တော့တတ်မတော်ဆိုတာကတတ်မတော်ရဲ့အမိန့်နဲ့စီကံတိုင်သွားကြရတာတူဦးချင်းရဲ့သဘောနဲ့သွားလို့ရနိုင်တဲ့အနေထားမရှိဘူး
။ရခိုင်ပြည်နယ်မဲဆန္ဒတဲ့စက်တစ်ကရခိုင်မျိုးသားပါတီဝင်မထုမေကတတ်မတော်နဲ့ပူးပေါင်းဆောင်ရွက်ဖို့နဲ့ပတ်သက်ပြီးသူကလည်းအခုလိုပြောခဲ့ပါတယ်။အ
ဲပထမတစ်ဆင့်အရေးကြီးတာကတော့ဒီပါဝင်လာကြတဲ့လွတ်တော်ကိုယ်စားလှယ်များအရေးကြီးဆုံးပါမနော်။ဘေးကနေပြီးတော့တွန်းပို့တာတဲ့ဆိုလို့ရှိရင်တော့25ရာခိုင်နှုန်းတော့တတ်မတော်သားများရဲ့အခန့်ကဏ္ဍကိုပြည်ပြင်းအောင်သူတို့ကသူတို့ပြည်ပြင်းအောင်သိဖို့အရေးကြီးတယ်။အတတ်မတော်ဒီနိုင်ငံရဲ့ကာကွယ်ရေးလားဥပဒေပြည့်ဝေးလားဆိုလို့ရှိရင်တိကျခွဲပြီးတော့ကိုယ်ပိုင်အသိဉာဏ်နဲ့ဆုံးဖြတ်တာတော့အကောင်းဆုံးဖြစ်ပါမယ်မယ်
။အခုစတင်ကျင်းပနေတဲ့လွတ်တော်မှာလူနည်းစုသာပါဝင်တော့တဲ့ပြည်ခိုင်မျိုးပါတီမန္လေးတိုင်းမဲဆန္ဒနယ်စပ်တဲ့ကဦးစိုးအောင်ကတော့လွတ်တော်တွင်မှလူနည်းစုသာဖြစ်နေပေမဲ့စိုးရိမ်ပူပန်မှုမရှိကြောင်း NLD ပါတီနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့အခုလိုပြောဆိုခဲ့ပါတယ်
။အားလည်းမငယ်ဘူး။အားလည်းမငယ်ဘူး။ဘောင်းဆိုဒေါ်အောင်ဆန်းစုကြည်ကဂတိပေးပြီလေ။ပုပ်ကိုယ်ဆွဲဒေသဆွဲဘွာရာဆွဲတွေပါတီဆွဲတွေမထားဘဲနဲ့ပူးပေါင်းပြီးလှုပ်ဆောင်သွားမယ်ဆိုပြီးသူဂတိပေးထားလေ။ဒါလူကြီးတယောက်ဂတိပေးထားလေ။ဘာတော့မဟုတ်ဘူးပေါ့။ပူးပေါင်းပြီးလှုပ်ဆောင်သွားမှာပါ။တော်စုလည်းယုံတယ်။
ရှမ်းပြည်နယ်ဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသကဒနုတိုင်းရင်းသူ NLD ပါတီဝင်ဒေါ်မာအေးကလည်းတပ်ပိုင်းဆိုင်ရာကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ်
။တမတော်နဲ့နော်ပြည်သူများကတသားထဲလက်တွဲရမယ်လို့အမေဆူကလည်းကျွန်တော်တို့ခေါင်းဆောင်ကလည်းပြောထားတယ်လေ။ဆိုကျွန်တော်တို့လည်းတမတော်ကိုကျွန်တော်တို့လက်တွဲမှာပဲနော်တမတော်သားလို့ကျွန်တော်တို့ဘယ်လိုမှအမြင်မစွန်းဘူးတမတော်နဲ့ကျွန်တော်တို့ပြည်သူကျွန်တော်တို့ NLD နဲ့လက်တွဲမှာဘယ်လိုများစီးလို့မှကျွန်တော်တို့တို့တရင်သားနော်အားလုံးရင်ကြစိတ်ရေးပေါ့နော်အမျိုးလေးနဲ့ကျွန်တော်တို့လက်တွဲခေါ်မှာနော်တမတော်သားနဲ့တီတူနဲ့အကောင်လုံးတက်သားတဲ့ဖြစ်အောင်ကျွန်တော်တို့လက်တွဲခေါ်မှာ
ဒီကနေ့မှာ NLD ပါတီဝင်ကိုယ်စားလှယ်အများစုဦးဆောင်တဲ့အမျိုးသားလွှတ်တော်ကိုစတင်ကျင်းပခဲ့တာဖြစ်ပါတယ်လွှတ်တော်နဲ့ရဲ့စလုံးအတွက်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုရွေးချယ်ခဲ့ပြီးဖြစ်တာကြောင့်မနက်ဖြန်မှာလွှတ်တော်နှစ်ခုစလုံးကိုပုံမှန်အတိုင်းစတင်တော့မှာပါလက်ရှိလွှတ်တော်နှစ်ခုစလုံးမှာ NLD ပါတီကအများဆုံးနေရာယူထားတာကြောင့်ဒီ၅နှစ်တက်တန်းလွှတ်တော်မှာပါတီကိုယ်စားလှယ်တွေအနေနဲ့တည်ဆဲဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံရဲ့အုပ်ချုပ်ရေးကာကွယ်ရေးပိုင်းမှာနေရာရထားတဲ့တက်မတော်ကိုဘလောက်အတိုင်းတာတီစီယုံနိုင်မလဲဆိုတာကိုစောင့်ကြည့်ရမှာပါစီယုံနိုင်မှသာအများကပြင်ဆင်ဖို့လိုလားနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှာဖြစ်ပါရဲ့ရှင
်မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့အစိုးရတက်လက်ထက်မှာစစ်ဆောင်ဒုက္ခသည်တွေဘာတွေကိုမျှော်လင့်ထားကြတယ်လဲဆိုတာကိုတင်ပြပေးမှာဖြစ်ပါတယ်တိုင်းရင်းဒေသတွေကတိုက်ပွဲတွေကြောင့်စစ်ဆောင်ထွက်ပြေးရင်ဒုက္ခရောက်နေရတဲ့စစ်ပြေးဒုက္ခသည်တွေအနေနဲ့အစိုးရတက်လက်ထက်ဒေသတွင်းတည်ငြိမ်ငြိမ်းချမ်းရေးရပြီးနေရရင်ပြန်ရဖို့မျှော်လင့်နေကြတယ်လို့ဒုက္ခသည်အရေးကူညီပေးနေသူတွေကပြောပါရယ်နှစ်နဲ့ချီနေရရင်ကိုစွန့်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်ဒေသတွင်းတည်ငြိမ်လာရင်ရေရှည်ဘဝရတည်ရေးနဲ့လူမှုဘဝပြန်လည်ထူထောင်နိုင်ရေးစတဲ့အရေးကြီးလိုအပ်ချက်တွေကိုဒီမိုကရေစီအင်အားစုတွေဦးဆောင်မဲ့လွှတ်တော်သည့်အစိုးရတဲ့ဘက်ကအလေးနက်ထားဆောင်ရွက်ပေးဖို့ကိုလည်းလှူလာနေကြတာပါစစ်ပြေးရှောင်းစခန်းတွေကဒုက္ခသည်တွေရဲ့အခြေအနေကိုမဆုမွန်ကစူးစီးတင်ပြထားပါရယ်ရှင်
တိုင်းရင်းဒေသတွေဖြစ်တဲ့ကချင်ရှမ်းတအောင်းပလောင်နဲ့ရခိုင်ပြည်နယ်စတဲ့ဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တွေကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေကမကြာခဏဖြစ်ပြီးတော့ဒေသတွေမှာစီးရဲတင်းမာနေလို့အသက်ဘေးအတွက်အိုးအိမ်စွန့်ခွာထွက်ပြေးတင်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေဟာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့ကြုံနေရတဲ့အပြင်ဒုက္ခသည်တွေအတွက်လက်တလောနေထိုင်ရေးနဲ့စားနပ်ရိက္ခာအခြေခံကျန်းမာရေးဆောင်ရှောက်မှုလိုအပ်ချက်အခက်အခဲတွေဖြစ်နေတယ်လို့ဒေသတွေလုံခြုံရေးမတည်ငြိမ်တဲ့အတွက်စီးပွားရေးလူမှုရေးပညာရေးစတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်။တာဝန်ရှိတဲ့သူတွေဘက်ကဒုက္ခသည်တွေအတွက်ယာယီနေထိုင်ရေးနေဖို့စီစဉ်ပေးပေမဲ့လို့ဒုက္ခသည်အများစုကမိမိတို့ရဲ့နေရရင်းကိုပဲပြန်လိုကြပြီးတော့မီးရိုးဖလာတောင်ရစတဲ့လေယာစိုက်ပျိုးရေးလုပ်ငန်းတွေကိုပဲအခြေချလုပ်ကင်လိုတဲ့ဆန္ဒရှိကြတယ်လို့ရခိုင်စစ်ပြေးဒုက္ခသည်တွေကိုလိုက်လံကူညီဆောင်ရွက်ပေးနေတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကရခိုင်မျိုးသားပါတီဒုက္ခရတိဦးထွန်းတာစင်ကပြောပါတယ
်သူတို့တွေကဒီစောတောင်ကိုမြင်ပြီးတော့လှုပ်ရှားနေရတဲ့အတွက်သူတို့ငဘောမူလနေခဲ့တဲ့ရွာတွေကိုပြန်ပြီးတော့ပေါ်စေရှင်တယ်ပြီးတော့အဲ့ဒီဒေသမှာညီညီချင်းချင်းဖြစ်စေရှင်တယ် ไซบายสายที่ใครเนี่ยนาเกียร์เรศเบียดูขาดเลยตัวเยเชบัวยัดดีลามะลุดอดีสุยัดเนี่ยโอชอยอาณาลุยบังยาอยู่เมื่อปีเนต้าสุยัดตาวินชีดูรีบก้าเลนเนต้าลูกสังเปิดเนี่ยลุเลอุทุนตาสิงห์กับเจ้าบาร์เอ็มเยเชมาโรคุโรลุคาเคเรตไก่จอมีเรกาปีนามันเดกาเทเดปีนานีโกเลตุโรมายาโรบุโซโรคุโรเนเน่นาลาตงลาจัลโลซีเอสาวันเนี่ยเช็คเคปีนานีโรมีเน่
ပေးခဲ့တဲ့သတင်းပတ်ကမှရှမ်းပြည်နယ်ကချင်ပြည်နယ်တွင်းကစစ်ပီးစစ်ရှောင်းဒုက္ခသည်စခန်းတွေကိုလူမှုရေးဖွဲ့စည်းတဲ့စုပေါင်းမိသွားရောက်လှူတဲ့ကူညီခဲ့တဲ့အချိန်မှာတော့ဒုက္ခသည်တွေအတွက်အရေးပေါ်စာနယ်ရိတ်ခါစေဝါကူညီလိုအပ်နေတယ်လို့စစ်ပီးဒုက္ခသည်တွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကလည်းပြန်လည်ကူစားပေးဖို့အရေးကြီးလိုအပ်နေတာတွေ့ခဲ့ရတယ်လို့ပြောပါရယ်စစ
ကိုတွားရောက်ကူညီပေးခဲ့တဲ့မြန်မာလူထုမဟာမိတ်အဖွဲ့ကလုပ်ငန်းဖော်ဆောင်ရေးတာဝန်ခံကိုမိုးကပြောပါတယ
်။သူတို့ရွာတွေကိုသူတို့ပြန်လည်တဲ့အကြောင်းရင်းတွေကသူတို့ရဲ့နေအဆောက်အုံတွေချက်ချင်းထားရတာရှိတယ်။တိုက်ဆိုင်တဲ့ကျေးဇူးတော်တွေကြောင်ဆုံးနေရတယ်အဲ့ဒီတော့ဒီအတမူရကြောင့်မို့တဲ့လက်ကစားတော့မို့တဲ့မရှိတော့တာတွေကြောင်ပြန်လာလို့ရှိရင်သူတို့အတွက်ရစ်ခါစကားတွေဆန်တွေသူတို့ကအဆင်ပြေမရှိသေးတဲ့စကားတွေသူတို့တော်ရတဲ့စိတ်ကြီးလောက်ကနေဆိုလို့ရှိရင်ဒီမျိုးကအစလူအပ်နေတဲ့စကားတွေစစ်ပွဲတွင်းလုံးကတိုင်းပြည်ထောင်ထားခဲ့တဲ့ကိစ္စကလည်းသူတို့အနေနဲ့ဆွေးနွေးကြောက်ကြမှုရှိပါတယ
်အခုလက်တလောအခြေအနေမှာတော့တိုက်ပွဲတွေကအနည်းငယ်ငြိမ်သက်သွားပေမဲ့လို့ဒုက္ခသည်တွေကတော့မိမိတို့ရဲ့နေရရင်းကိုမပြန်ရဲကြသေးသလိုအခုလက်တလောရာသီဥတုကလည်းစောင်းနှင်းမိုင်းဖြစ်နေလို့ယာယီဒုက္ခသည်စခန်းတွေမှာနေထိုင်နေရတဲ့ဒုက္ခသည်တွေအတွက်နေထိုင်ရေးအခက်အခဲနဲ့စားနပ်ရိက္ခာအခက်အခဲတွေလည်းရှိနေတာပါအဓိကကတော့တိုက်ပွဲတွေကြောင့်လုံခြုံရေးစိုးရင်ချက်တွေနဲ့စိတ်ပိုင်းဆိုင်ရာထိခိုက်ခံစားခဲ့ရတဲ့ဒုက္ခသည်တွေအတွက်စိတ်ဓာတ်ပြန်လည်ထူထောင်ရင်းနဲ့လူနေမှုဘဝပြန်လည်တည်ဆောက်ရေးအတွက်အုတ်ချုပ်ရေးအာဏာအလွှဲပြောင်းရယူမဲ့ပြည်내အစိုးရအသစ်လွှတ်တော်အသစ်အစိုးရအသစ်နဲ့တပ်မတော်ကတာဝန်ရှိတဲ့သူတွေဘက်ကအလေးနက်ထားဆောင်ရွက်တဲ့နယ်လို့လဲဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့လူခွေးအဖွဲ့တွေကပြောပါတယ်ရှင
်မဆုမစူးစီးတင်ပြခဲ့တာဖြစ်ပါတယ်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7:22 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်အခုတော့တည်ရင်ချင်းချုပ်ကိုကုကြကြသိန်းကကြီးညာပေးมาဖြစ်ပါတယ
်။မြောက်ကိုရီးယားအနေနဲ့အာဂါတာရဲတာဝပစ်ဒုံးရင်ဒဇင်ပြစ်လို့ဖို့စီစဉ်ထားတာကိုပဲဖြတ်ဖို့အမေရိကန်ပြည်ထောင်စုနဲ့အတူဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒီကနေ့တောင်းဆိုလိုက်ပါတယ်။ဒီဒုံးရင်ပြစ်လို့မဲ့အစီအစဉ်ဟာတာဝပစ်ဒုံးကြီးတွေနဲ့နျူကလ িয়ার လက်နက်တွေစမ်းသပ်တာမလုပ်ဖို့မြောက်ကိုရီးယားပေါ်ပိတ်ပင်ကန့်သတ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုချိုးဖောက်ရကြမယ်ဆိုပြီးပြောနေကြတာပါ။ကဘာမြေစူးစမ်းလေ့လာရေးဂျူဒူးလို့ဆိုတာကိုဖေဖော်ဝါရီလ10ရက်နဲ့25ရက်အတွင်းပြစ်လို့မဲ့လို့စီစဉ်ထားတယ်ဆိုတာမြောက်ကိုရီးယားကကုလသမဂ္ဂအေဂျင်စီတွေကိုအင်္ဂါနေ့နောက်ပိုင်းမှာအကြောင်းကြားအသိပေးခဲ့တာပါ။အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းတက်ဆက်ပြည်နယ်ကောင်တီတစ်ခုမှာလိင်ဆက်ဆန္ဒကနေကူးစက်တယ်လို့ယူဆရတဲ့ဇီကာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုပထမဆုံးဖြစ်ရတဲ့ခုကိုတွေ့ရှိထားတဲ့အကြောင်းအင်္ဂါနေ့ကသတင်းထုတ်ပြန်ပါတယ်။ဇီကာဗိုင်းရပ်စ်ပိုပြန့်နေတဲ့နိုင်ငံတစ်ခုကနေပြီးတော့ပြန်လာတဲ့ဖျားနာနေတဲ့လူတူနဲ့လိင်ဆက်ဆန်ပြီးတဲ့နောက်ဇီကာဗိုင်းရပ်စ်ပိုနောက်လူမှကူးစက်ခံရတာဖြစ်တယ်လို့ဒါလတ်စ်ကောင်တီတာဝန်ရှိသူတွေကပြောပါတယ်။ပထမကူးစက်ခံရတဲ့သူဟာဗင်နီဇွဲလားနိုင်ငံကိုမကြာသေးခင်ကခီးသွားခဲ့သူဖြစ်တယ်လို့လည်းဒါလတ်စ်ကောင်တီကနောက်ပိုင်းမှာ Twitter မှာရေးသားဖော်ပြပါရတယ်။ Texas ပြည်နယ်မှာ Zika virus ပိုးကူးစက်မှုကနဦးသတင်းပေးပို့ချက်ရထားတယ်လို့ American ကူးစက်ရောဂါပိုးထိန်းချုပ်ရေးဌာန CDC ကအတည်ပြုပါရတယ်။ Syria နိုင်ငံကအကြမ်းဖက်အဖွဲ့အစည်းတွေကိုနှိမ်နင်းနိုင်တဲ့အချိန်အထိ Russia ကလေကြောင်းတိုက်ခိုက်မှုတွေကိုဆက်လုပ်သွားမယ်လို့ Russia နိုင်ငံသားရေးဝန်ကြီး Sergey Lavrov ကဒီကနေ့ပြောလိုက်ပါရတယ်။ Geneva မှာလုပ်နေတဲ့အခြေအနေသိပ်မကောင်းလာတဲ့ Syria ညင်ချမ်းရေးဆွေးနွေးပွဲတွေကိုဆက်လုပ်သွားနိုင်ဖို့ကုလသမဂ္ဂကကြိုးစားနေချိန်မှာပဲ Mr. Lavrov ကအဒီလိုပြောတာပါ။ Washington Post သတင်းတော့ Jason Rezaian ကို Iran ဆွေရကဖမ်းဆီးထောင်ချခဲ့တာကြောင့်သတင်းစာရဲ့ Iran နိုင်ငံဆိုင်ရာသတင်းရယူတဲ့ကိစ္စတွေပေါ်တက်ရောက်မှုရှိစေမယ်လို့ Washington Post သတင်းစာရဲ့ Editor Marty Biron က VOA နဲ့တွေ့ဆုံမိန့်မြန်းကမ်းမှာပြောသွားပါတယ်ခင်ဗျာ။
တည်ရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါတယ်။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲနဲ့9:00အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်နှစ်နာရီကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။
This program has come to you from the Voice of America, Washington.